အမေရိကန်ပြည်ထောင်စုကနျူကလ িয়ার စစ်ဟန်တာရေးအတွက်လုပ်နေတာဆိုတော့နျူကလ িয়ার လက်နက်အစီအစဉ်ကိုအရှိန်မြှင့်တင်ရေးအတွက်လာမယ့်5နှစ်အတွင်းဒေါ်လာတန်ပေါင်း108ဘီလီယံစီမံကိန်းချမှတ်ထားပါတယ်။ဒီစီမံကိန်းအတွက်ကာကွယ်ရေးဝန်ကြီး H. Carter ဟာနယူးမက္ကဆီကိုပြည်နယ်ကိုသွားရောက်ဆွေးနွေးရမှာလိုက်ပါသွားခဲ့တဲ့ VOA သတင်းတောက် Carla Bob ကအကြီးမားဆုံးနျူကလ িয়ার စခန်းဖြစ်တဲ့ Cutland Liter စခန်းကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
ကတ်လန်လေဒါချေဆိုင်စခန်းတဲကစန်ဒီယာအမျိုးသားဓာတ်ခွဲခန်းကြီးထဲမှာနျူကလ িয়ার လက်နက်လုပ်ပစ္စည်းကိရိယာတွေလက်ပတ်လှုပ်ရှားနေတာထူထောင်နေတာပောက်ကွဲနေတာတွေအထိတွေ့မြင်နေရပါတယ်။ဒါတွေအလုံးဟာအစုလိုက်အပြုံလိုက်ရှိနေတဲ့အမေရိကန်စစ်တပ်နျူကလ িয়ার လက်နက်တွေကိုခင်မိလာအောင်လှုပ်ဆောင်နေတာတွေဖြစ်ပါတယ်။ဒါဟာသူတို့ကောက်ွယ်ရေးဝန်ကြီးဌာနအတွက်ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့အမေရိကန်ကောက်ွယ်ရေးဝန်ကြီး H. Carter ကအခုလိုပြောပါတယ်။
The nuclear mission is the bedrock of American security.
Nuclear လုပ်ငန်းတွေဟာ American လုံခြုံရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့ပြောသွားတာပါ။အခုခါ American ပြည်ထောင်စုဟာ nuclear လက်နက်တွေကိုနှီးသုံးနှီးနဲ့ပစ်ခတ်နိုင်ပါတယ်။တိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်တွေနဲ့မြေပြင်ကပစ်လွှတ်တဲ့နှီး nuclear လက်နက်တွေကိုဘုံကျဲလေရင်ဒါမှမဟုတ် jet တိုက်လေရင်တွေမှာဆယ်ဆောင်မီးပြင်ကပစ်ခတ်တဲ့နှီးနဲ့ရင်ငုတ်စင်းဘောတွေကသမုတ်တရားထဲမှာလှက်လေရင်ရေထဲကပြစ်ခတ်တဲ့နီးတို့ပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီသုံးနီးစလုံးဟာအခုအခါမှာခေနောက်ကျသွားပြီဖြစ်တဲ့အတွက်ခိမီအောင်ပြန်လုဖို့လိုအပ်လာနေပါပြီ။ဒီတခွဲခန်းတွေထဲမှာအခုထုတ်လုပ်နေတဲ့ဘုံစစ်တွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကရှိလာတဲ့နီးပညာတွေကိုခေတ်သစ်ဆက်ကက်ဘော့စ်တက်ဆင်ပြီးခိမီအောင်လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်လောက်ကြမှသုံးနိုင်တဲ့အဆင့်ကိုရောက်ရှိလာပါလိမ့်မယ်။တိုက်ချင်းပြပထိန်တဒုံးကြီးစနစ်ကိုတော့လုံးဝသစ်ဆန်းဖြစ်လာအောင်ပြန်ပြန်ရမှာဖြစ်တယ်လို့လုံခြုံရေးစိတ်ပန်တဲ့နိပညာဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဟောင်း William Schneider ကအခုလိုပြောပါတယ
် As a benchmark of their ancient character they still use floppy disks and
Bihariya ဟိုတုန်းကတော့အဆင်အမြင်ဆုံးဖြစ်ခဲ့တယ်ဆိုတော့ floppy disk တွေအခုစီဟောင်းပစ္စည်းအဆင့်ရောက်နေပြီဖြစ်တဲ့ကွန်ပျူတာတွေနဲ့သုံးနေရဆဲပါလို့သူကပြောသွားတာပါဝန်ကြီးကတာကတော့အမေရိကန်ပြည်ထောင်စုဟာနျူကလ িয়ার လုပ်ငန်းကိုပြစ်ပယ်ထားခဲ့တာနှစ်အတန်ကြာခဲ့ပြီလို့ဆိုပါတယ
် We haven't done that earlier for the very simple reason that we have been very preoccupied for the last decade and a half particularly
ဒါကအစောပိုင်းကမလုပ်ဖြစ်ခဲ့တာကရှင်းရှင်းပြောရင်လွန်ခဲ့တဲ့15နှစ်လုံးကျွန်တော်တို့ကအီရတ်ပြည်နာအာဖဂန်ပြည်နာတွေအလုပ်ဆုပ်နေခဲ့တယ်လို့သူကပြောသွားတာပါအမေရိကန်ပြည်ထောင်စုဟာဒီလိုနှောင့်နှေးကြံ့ကြာနေတဲ့အတွက်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေထက်ခေတ်နောက်ကြကြံရစ်ခဲ့ပြီလို့ကြွညင်သူတချို့ကဆိုကြပါတယ်။ဒုတိယနိုင်ငံသားရေးဝန်ကြီးဟောင်း William Schneider ကပဲအခုလိုပြောတာပါ
။ Our modernization program will be completed 2 decades after Russia and China complete.
ကျွန်တော်တို့ရဲ့နျူကလ িয়ার ခေတ်မီအစီအစဉ်ဟာရုရှားနဲ့တရုတ်တို့ရဲ့ခေတ်မီအစီအစဉ်ပြီးမြောက်လို့နောက်20ကြာမှပြီးပြည့်စုံပါလိမ့်မယ်လို့သူကပြောတာပါ။တခြားကြွန့်ကျင်သူတွေကတော့နျူကလ িয়ার ခေမီရေးကိုအခုပဲလုပ်ရတော့မယ်မလုပ်လို့ရှိရင်အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার ရန်ရဟာမထီရောက်ပဲအမထလောက်အောင်ဖြစ်သွားလိမ့်မယ်လို့ဆိုနေရပါလေကြည်ရေးလေးသုံးနည်းစလုံးအတွက်ပြင်ဆင်ထားတဲ့နျူကလ িয়ার စစ်ဟန်တာရေးဆိုတဲ့ဒီအစိပ်ပိုင်းအလုံးဟာနောင်လာမဲ့ဆယ်စုနှစ်မှာအဆုံးပြုလို့ရနိုင်တော့မှာမဟုတ်ဘူးလို့လည်းပြောနေကြကြပါခင်ဗျာ